အိန္ဒိယနဲ့ပါကစ္စတန်တို့ကြားအငင်းပွားနေတဲ့ကက်ရှမီးယားနယ်ခြားဒေသမှာတနင်္လာနေ့ကထိခိုက်ဒေဆုံးမှုတွေဖြစ်ခဲ့ရတဲ့ပြစ်ခတ်မှုတွေနှစ်ဖက်အပြန်အလှန်အပြစ်ဖို့နေကြပါတယ်။ပါကစ္စတန်စစ်တပ်ဘက်ကတော့ကက်ရှမီးယားဒေသကစစ်စခန်းတစ်ခုကိုအိန္ဒိယဘက်ကနေဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တဲ့အတွက်စစ်သားတဦးသေပြီးနောက်တဦးလည်းအပြင်းထန်ဒဏ်ရာတွေရခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့လည်းတိုက်ခိုက်မှုကိုခုခံနိုင်ခဲ့တယ်လို့ပါကစ္စတန်ဘက်ကပြောပါတယ်။အိန္ဒိယအာဏာပိုင်တွေဘက်ကတော့သူတို့တက်တွေဘက်ကနေဆက်ဖြတ်ကျော်တာမျိုးမရှိဘူးလို့ညှင်းဆန်ခဲ့ကြသလိုပါကစ္စတန်ဘက်ကအိန္ဒိယရွာတွေကိုမော်တာနဲ့စတင်ပြီးပစ်ခတ်ရကအပြန်အလှန်တိုက်ခိုက်မှုတွေဖြစ်ခဲ့တာလို့ပြောပါတယ်။ဒါအပြင်အိန္ဒိယတက်တွေဘက်ကလက်နက်ငယ်တွေနဲ့သာပြန်လည်တုံ့ပြန်ခဲ့တယ်လို့လည်းဆိုပါတယ်။ပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့ကက်ရှမီးယားဒေသမှာအိန္ဒိယနဲ့ပါကစ္စတန်ကြားခွဲခြားထားတဲ့နယ်မြေမှာအပြန်အလှန်ပစ်ခတ်မှုရှိခဲ့တာကိုတော့နှစ်ဖက်စလုံးကအသိမှတ်ပြုပြောဆိုခဲ့ကြပါတယ်။ကက်ရှမီးယားဒေသဟာအိန္ဒိယနဲ့ပါကစ္စတန်တို့ကြားပဋိပက္ခတွေကြုံရလေရှိတဲ့နယ်မြေတစ်ခုဖြစ်ပါတယ်။2003ခုနှစ်တုန်းကအပြစ်ခတ်ရဲဆဲဖို့သဘောတူထားပေမဲ့မကြာခဏဆိုသလိုရင်ဆိုင်တိုက်ပွဲအငဲစားတွေဖြစ်ပွားလေရှိပါတယ်။နှစ်နိုင်ငံစလုံးကဒေသတစ်ခုလုံးကိုပိုင်ဆိုင်ကြောင်းပြောနေကြတဲ့ဒီကက်ရှမီးယားဒေသကိုဟိန္ဒူဘာသာဝင်အများစုဖြစ်တဲ့အိန္ဒိယလက်အောက်ကနေလွတ်မြောက်ဖို့ဒါမှမဟုတ်မွတ်စလင်အများစုဖြစ်တဲ့ပါကစ္စတန်နဲ့ပေါင်းစည်းဖို့မွတ်စလင်လက်နက်ကိုင်အုပ်စုတွေကလည်း1989ခုနှစ်ကတည်းကပုံကန်နေကြတာဖြစ်ပါတယ်။